Zimbabwe Nangaya Tamraha, Robert Mugabe ha, at that Gozangani Yama, Luji Yoga and Singapu Nangama, Quelon Dabavi. The Choga Dugo Lula Yi counts on the account of Upit, Chitu Josu Kajadalu, the Choga Jarole, Bidu Rego Anashi Sadin, Nipal Miazwa, Nienze Ocho Keredu, Dangigo, Senior in Net on Swecha Keredu, Pit Wivan Nijarade Shibare, Diro, Jama, Anke Ujazandago, Mijamare, Zimbabwe, Quelon to Tamraha, Robert Mugabe, Boma, Kulu, Wivan Jet, Mimune Patalu, Balu, the Voya Vadalation.
Nakuzalong Mamare. British colony, Rhodesia, Zimbabwe, Nangan, Pse Pandigeran, and Matu, Digapo, the Pshepare. Dadi and Lula Biza Nidima, Zimbabwe, Nangae, Pinae, Jamae, Sindan, me on Lunangere, Africa, San Uyi Lupiola on Zimbabwe, Kaubezitan, Eleven, Imna, Trakamepare, Dadi and Duha, Africa, Tite Kulonga, Jew, Uyobata and Danu Pila, Mintimbu, Jubangere, Africanist, Kalong, the Pshepare, Timakanere, Pugu Pshepare. ดาฉิจุขันไปပါတယ်ဒါမဲ့နောက်ပိုင်းမှာတော့သူဟာအာနာယီမူလာပြီးတော့ပျက်စီးလာတဲ့အတိုက်ခံတွေကိုနှိကွတ်တယ်ဆူလက်ထဲမှာတိုင်ပြချွတ်ချုံကြပြီးတော့ကုန်းကောက်စရာမရှိအောင်မွေးသွားခဲ့တယ်အဲ့ဒီအတွက်ကြောင့်လည်းသူ့ကိုဝေဖန်ကြပါတယ်နောက်ဆုံးမှာစစ်တပ်ကအာနာသိမ်းပြီးတော့အတင်းမောင်းထုတ်ရတဲ့အဆင့်
ဟုတ်ကဲ့အဲ့တော့ကြတော့သူကဟိုကောင်းနေတဲ့အချိန်ငါနေပြီးတော့ဘယ်အချိန်တွေကြောင့်အဆိုးဘက်ကိုရောက်သွားတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်ရှင့်အဓိကကတော့နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေကြုံရတဲ့အခါမှာသူလက်မခံနိုင်တော့ဘူးပထမဆုံးကတော့သူနဲ့လွတ်လပ်ရေးတိုက်ပွဲကိုအတူတွဲခေါင်းဆောင်ခဲ့တဲ့အန်ကိုမိုဆိုတဲ့ပုဂ္ဂိုလ်အန်ကိုမိုဟာယူကပ်ပွဲမှာသူ့လောက်မဲအများမရလို့အ
ဖမ်းဆီးထောင်ချတယ်နီးပြောစုံနဲ့အတိုက်ခံတွေကိုနှိပ်ကွတဲ့အတောင်အန်ကူမိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီအချိန်ကစပြီးတော့သူဟာသူ့ရဲ့အာဏာကိုစိန်ခေါ်လာမယ်ဆိုရင်တော့လက်မခံဘူးဆိုတဲ့သဘောပြတ်သက်လာတယ်ဆိုတာတွေ့ရပါလိမ့်မယ်။နောက်ပူဆိုးသွားတဲ့အကြောင်းတစ်ခုကတော့တချိန်ကလူဖြူလူနည်းစုကပိုင်ဆိုင်ထားတဲ့လေယာဉ်တွေကိုလူမဲ့ပြည်သူလူအများစုစီကိုခိုးဝေပေးမယ်ဆိုတဲ့စီမံကိန်းအဲ့စီမံကိန်းဟာထင်သလောက်မအောင်မြင်ဘူး။အဲ့ရန်စီပွားရေးလည်းကြာဆင်းလာတယ်ကြာဆင်းလာတဲ့နဲ့မြအတိုက်ခံတွေကပုံများလာတယ်ရေကောက်ပွဲမှာသူအတိုင်းမရတာတွေဖြစ်လာတယ်အဲ့ဒီခါမှာသူကတော့ရေကောက်ပွဲကိုသူလူချင်းသလိုကျန်စီဖန်တီးပြီးတော့အာဏာကိုဆက်လက်ပြီးတော့ကြိုက်ယူထားတယ်အဲ့ဒီခါမှာသူစတင်ပျက်စီးတယ်လို့ပြောမှာပါပဲ
ဟုတ်အဲ့ဒီနေရာမှာကျွန်မနောက်တစ်ခုသိချင်တာပေါ့နော်ဇင်ဘာဝေနိုင်ငံဆင်းရဲတွင်နဲ့လာရတဲ့အကြောင်းရင်းတွေထဲမှာလူခွင့်ရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံတကာကဝေဖန်ကြတာပိတ်ဆို့ဒဏ်ခတ်တာတွေလှုပ်လာကြတဲ့ခရက်တွေကြောင့်ရောမပါနိုင်ဘူးလား
တချို့သုံးသပ်ကြတာကတော့ခေါင်းကလက်ရမျိုးကိုတယောက်တည်းပိုင်ပြီးတော့လက်ပိုင်စနီးတွေကကြီးစားလုပ်ငန်းအဖြစ်လုပ်နေတာကိုဆင်းရဲသားလက်သမားတွေကိုခွဲပြေးပေးတဲ့အခါသူတို့ကမလုပ်တတ်မကင်တဲ့မစကြရမှာအောင်မြင်ဘူးဒါပေမဲ့နောက်ပိုင်းမှာသူလူခွင့်ရေးတွေချို့ဖောက်တယ်ဆိုတဲ့နာမည်ထွက်လာတဲ့အခါမှာအကူအညီတွေကိုလည်းရဆိုင်လာရတယ်အဲ့တော့ပို့ပြီးဆူသွားတယ်နောက်တစ်ခုကလက်ရမျိုးဝေချမ်းရေးလုပ်တဲ့အခါမှာလည်းပဲတကယ်မှန်မှန်ကန်ကန်မြတ်မြတ်တရားလုပ်တယ်ဆိုတာတဲ့အာနာရှိသူတွေရဲ့ပေါင်းသင်းတွေခရိုနီတွေကသာအဓိကဥစားပေးပြီးတော့လူပိုင်ခွင့်တွေပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ
်ရောဘတ်မူဂါဗီလိုပဲတိုင်းပြည်ကိုကျေးဇူးပြုခဲ့တဲ့တရေကောင်းတွေလွတ်လပ်ရေးပြည်သူကတွေကနောက်ပိုင်းကျတော့အာဏာရှင်ဖြစ်သွားတဲ့အဖြစ်မျိုးတွေလည်းမကြာခဏကျွန်တော်မြင်တွေ့နေရတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးဘယ်လိုပြောချင်ပါလဲ
အဲ့ဒါကတော့အင်မတန်မှန်တဲ့နေရာမှတရားပါပဲရောဘတ်မူဂါဗီနဲ့မကပါဘူးကဘာမှာတော်တော်များများလည်းပဲဖြစ်ခဲ့မှုတဲ့ကိစ္စပါမြန်မာနိုင်ငံနမူနာကိုပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးနေဝင်းဟာအနာစပြီးယူခါစားတော့ငါပြည်သူလူထုတချို့ကကြိုဆိုကြပါတယ်။ဒါအထောက်ထားအနေနဲ့ပြောရင်ကျွန်တော်ဗိုလ်ချုပ်ကြီးနေဝင်းရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရောင်တက်ကိုသမိုင်းပါမခဒေါက်တာကျော်သက်အမေရိကကိုရောက်တဲ့အခါကျွန်တော် BBC ကနေပြီးတော့ကျွန်တော်အင်တာဗျူးလုပ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဘာကြောင့်ကြာဆုံးရတယ်ဆိုတာမေးတာပါ။အဲဒေါက်တာကျော်သက်ကပြောပါတယ်။ဗိုလ်ချုပ်နေဝင်းဟာအနာစပြီးတော့တိုင်းပြည်မှာအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပဲတဲ့။ဒါမဲ့လူတွေကအနာမအကြာကြီးတည်မြဲလာပြီဆိုရင်တော့ဖြည်းဖြည်းချင်းမှုပျက်စီးသွားတာပဲဆိုပြီးတော့ဒေါက်တာကျော်သက်ကိုယ်တိုင်ကျွန်တော်တို့ပြောခဲ့ပါတယ်။ဆိုတော့အဲ့ဒီအတိုင်းပဲဖြစ်တယ်လို့ယူဆပါတယ်
။ကာယကံရှင်တွေရဲ့ပင်ကိုစိတ်ထားတို့သဘာဝတို့နဲ့ဟောသက်ဆိုင်မနေနိုင်ဘူးလား
။သက်ဆိုင်ပါတယ်တဘာဝဆိုတာလူသဘာဝပေါ့မခွန်တွေ။လူတွေကအနာကိုဒီရှိသဖြင့်ကင်တွယ်လာပြီဆိုရင်သူ့ကိုသူစိတ်ယုံကြည်လာတယ်။ပြီးတော့သူ့ကိုဝေဖန်ထောက်ပြတဲ့လူတွေအကြံပေးတဲ့လူကလည်းပဲသူ့ရှိမှာကောင်းကျိုးတွေကိုပြောပြီးတော့အောက်ခြေမှာဖြစ်နေတာဖြစ်နေမှာပဲဆိုတော့အဲ့ဒီပုံကိုယ်တွေဟာအောက်ခြေမှာဖြစ်တာကိုတကယ်မှသိရလားဆိုတော့ဒီကံမေးစရာရှိပါတယ်ဗမာစကပုံးရှိရမလားမင်းပင်ကောင်းလည်းမင်းမြောင်ဖြစ်တယ်ဆိုတာ